ာတာတိယဆောင်အောင်ရထွေတိဆုံးမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့ရဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့အရေးယူခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူပါဝင်အစ်စ်မြင့်ဥပဒေအရာတန်းတချို့ကိုဒီကနေ့မှနှစ်ရှည်ထောင်ချနိုင်တဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူနိုင်မှုအတိုင်းတရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဒီလိုအရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာစေနိုင်နေတဲ့အစပြုလှုပ်ဆောင်မှုတစ်ခုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့တရားစီရင်ရေးကိုမထီမဲ့မြင်လုပ်နေတဲ့လုပ်ရက်တွေကိုတိတိပိုပြီးထိထိရောက်ရောက်ကင်တွယ်ဖို့လိုအပ်နေသေးတယ်လို့အကြံပြုပြောဆိုနေတာလည်းရှိပါတယ်။ဒီသတင်းကို VOA သတင်းတောင်မှမိပခါကစူးစီးတင်ပြထားပါတယ်
။ဟာတာတယုတ်ဆောင်အောင်ရဲထွေတည်ဆုံမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့လို့ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဟောင်းဦးဟန်ထူးနဲ့အတူရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေအပါအဝင်စုစုပေါင်း6ဦးကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဖြစ်တဲ့ပုံမှန်55ပုံမှန်56တို့နဲ့ဆွဲချက်တင်လိုက်ပါတယ
်။စစ်ဆေးဆိုင်ရာလူကြီးကတော့ဒေါက်တာဖြစ်ခင်ရဲ့စစ်ဆေးလေးရဲ့စစ်သေးဆောင်ရဲ့ဦးအောင်ကြီးရဲ့ဘာရော2013ခုနှစ်အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်56နောက်ဒီလိုတိုင်းဒီကံဒီဥပဒေစုခံထားရတော့2013အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55ဒီပုံမှန်များတယ်စခန်းမှုရဲဥစ္စာဟု
တ်
ကဲ့စခန်းမှုရဲဥစ္စာကို2013အားလိုက်လိုက်ဆောင်တိုက်ဖြတ်ရေးဥပဒေပုံမှာ56နဲ့ဆရာဆက်တင်တဲ့တောင်ဇန်နဝါရီလတိုင်းဒီကံဒီပြားဖြစ်တဲ့ဓာတ်ပုံက2017နဲ့25 2017နဲ့အဲ့လက်ဆောင်ဆုံးတယ
်ရန်ကုန်တိုင်းတရားရုံးပြန်ကြားရေးတာဝန်ခံဒေါ်နွန့်ွေဦးကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့တာပါအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားသူတွေထဲမှာရန်ကုန်တိုင်းဒေသကြီးဥရီချုပ်ဦးဟန်ထူးလည်းပါဝင်တဲ့အတွက် NLD အစိုးရလက်ထက်မှာတရားရေးမှန်တိုင်ကယာတူးအမြင့်ဆုံးဥပဒေရရှိတဦးကိုအခုလိုအရေးယူနိုင်ခဲ့တာဖြစ်ပါတယ်။တရုတ်ဆောင်အောင်ရဲ့ထွေတည်ဆုံးခဲ့တဲ့အမှုကိုပြန်လည်ရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေတစိုးလက်ဆောင်တွေရယူပြီးတရက်လိုပြတပ်တီတွေကိုတမင်ပေါ့ပေါ့ရော့ရော့စစ်ဆေးတာတရက်ခံတွေပြစ်မှုကျူးလွန်ကြောင်းတရက်လိုပြတပ်တီတွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တာဒါရီကြောင့်အခုလိုအရေးယူရေးဆောင်ရွက်ခဲ့တာဖြစ်တယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုကြေညာချက်ထုတ်ပြန်ပြီးဒီလူတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်အခုလိုအရေးယူဆောင်ရွက်တာနဲ့ပတ်သက်လို့ဒီအမှုကိုအနီးကပ်လေ့လာစောင့်ကြည့်နေသူတရားလွှတ်တော်ရှင်ဒီဦးရောဘတ်ဆန်းအောင်ကတော့
ဒါကောင်းတဲ့လက္ခဏာလေအောက်ကြီးကသက်သားတယ်ဆိုတာလူချားလို့ကောင်းသေးတယ်နိုင်ငံတော်အစိုးရကအဲဒီဦးရေကျောင်းယာတူအနည်းသားတဲ့လူကစပြီးတော့ခေါင်းကစမိုးမလုံးတော့အောက်ကြီးကဝန်ထမ်းငယ်တွေပါပါကုန်တာသူ့ကြောင့်အဓိကပဲ
အောင်ရဲထွေးအမှုကိုရုပ်သိမ်းခွင့်ပြုလိုက်တဲ့တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာပြီးတဲ့နောက်အများပြည်သူတွေအကြားမှာအပြင်းထန်ဝေဖန်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်တမရာကြီးဦးဝင်းမြင့်ကိုတိုင်ကအမှုကိုနာမည်နဲ့တကွာအတိအကျဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပေမဲ့လေမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတိမ်းဆောင်းပြိုလဲနေတဲ့အခြေအနေရောက်နေပြီးတစ်တလုံးမှမကြားဘူးသေးတဲ့တရားရုံးဆုံးဖြတ်ချက်တွေကိုကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မဲ့ဖို့အတွက်အဆင့်ဆင့်တာဝန်ယူမှုတာဝန်ခံမှုနဲ့လှုပ်ဆောင်သွားကြဖို့ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတိုက်တွန်းခဲ့ပါတယ်ဒီအမှုနဲ့ပတ်သက်လို့ဥပဒေအရာတန်းအချို့ကိုအရင်းယူလိုက်ပေမဲ့အရင်းယူလာမှခွဲခြားဆက်ဆံမှုတွေရှိနေတာကြောင့်မေကုန်းထုတ်စရာအချို့လည်းရှိနေသေးတယ်လို့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်းအောင်ကပြောပါတယ်။အ
ဲ့ဒါဒူးကြချက်ကတော့သူတို့ခေါ်လာတဲ့လက်ဒိကခေါ်မလာလို့ဝိုင်းအောင်စောင့်နေတဲ့လူတွေကြားထဲမှာပြောစရာဖြစ်လာလို့အပြန်ကြမှာလက်ဒိကတည်းဒီကအပြန်တော့မှဒီကလုတ်ပြန်ရောဒီနဲ့ကတဲ့လူကကာနေလုတ်တယ်ဗျာ။အဲ့ဒါကိုလေရေးရဘာဖြစ်လို့ခွင့်ပြုနေတယ်လည်းမပြောဘူး။
လက်ရှိဒီကနေ့ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေတွေဖြစ်တဲ့ပုံမှောက်55အရာပြစ်မှုထိရှားခဲ့မယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1095နှစ်အထိချမှတ်နိုင်ပြီးပုံမှောက်56အရာပြစ်မှုထိရှားခဲ့တယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1010နှစ်အထိချမှတ်နိုင်ပါတယ်ဒီအမှုကိုဒီကနေ့ဆွဲချက်တင်လိုက်တာမို့လာမယ့်အောက်တိုဘာ4ရက်နေ့5ရက်နေ့မှာစတင်ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင်